အကြမ်းဖက်မှုတိုက်ဖျက်ရေးသဘာဝဘေးရန်များကြော်တင်ကာကွယ်ရေးနှင့်ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးစတဲ့အရေးတကြီးကိစ္စတွေကိုအာဆီယံနိုင်ငံသားဝင်ကြီးတွေဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရှေ့သတင်းမှတ်ကြရင်ဆွေးနွေးကြဖို့ရှိပါတယ်အနည်း90ပြည်အာဆီယံနိုင်ငံသားဝင်ကြီးများဆွေးနွေးပွဲနဲ့အာဆီယံဆွေးနွေးပတ်နိုင်ငံတွေနဲ့တခြားဆွေးနွေးပွဲတွေကိုဩဂတ်လ2ရက်နေ့ကနေ10ရက်နေ့အထိကျင်းပမှာဖြစ်ပါတယ်အဲ့ဒီဆွေးနွေးပွဲတွေမှာအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ရုရှားနိုင်ငံသားဝင်ကြီး Sergey Lavrov တရုတ်နိုင်ငံသားဝင်ကြီးဝန်ကြီးတို့အပြင် EU ဥရောပသမဂ္ဂရဲ့နိုင်ငံသားရေးနဲ့လုံခြုံရေးမူဝါဒပိုင်းဆိုင်ရာအကြီးအကဲ Federica Mogherini တို့လည်းတက်ရောက်ကြဖို့ရှိပါတယ်အာဆီယံစည်းပွားရေးအတိုက်အဝိုင်းကြီးအတွက်2025ခုနှစ်ရင်းမှန်းချက်တွေအကောင့်ထဲပေါ်နိုင်ရေးအစီအစဉ်တွေဘလောက်တိုးတက်မှုရှိတယ်လဲဆိုတာကိုအာဆီယံခေါင်းဆောင်တွေဆွေးနွေးတုံ့ပြန်ကြမယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဌာနကပြောပါတယ်။ဒါအပြင်အာရှပစိဖိတ်ဒေသတွင်းလုံခြုံရေးအခြေအနေ၊ရေကြောင်းလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအကြမ်းဖက်ဝါဒတိုက်ချက်ရေးစတဲ့ဘုံစိုးရိမ်ကြကိစ္စတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။အာဆီယံအသင်းကြီးတည်ထောင်ခဲ့တာအထက်90ပြည်အထိမ်းအမှတ်ဖြစ်ဩဂတ်လ10ရက်နေ့ကျရင်တမရော့ရော်ဒရီဂိုဒူတာတေကမိန့်ခွန်းပြောကြားမှာဖြစ်ပါရှင်။